Iran နိုင်ငံတဝမ်းပြီးခဲ့တဲ့သတင်းဖက်ကစခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာတညတာအတွင်းလူ10ဦးတပ်ဖြတ်ခံရကြောင်းအီရန်နိုင်ငံပိုင်ရုတ်တံကဒီနေ့တင်းလာနေမှာကြေညာသွားပါတယ်။အသေးပြောက်တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့သတင်းမှာထည့်သွင်းပြောဆိုမသွားပါဘူး။အနောက်တောင်ပိုင်းအီဇက်မြို့မှာတညတာအတွင်းလူ2ဦးတနက်နဲ့အသေးပြစ်ခတ်ခံရကြောင်းဘဒုလက်ချက်ဆိုတာကိုမသိရသေးတဲ့အကြောင်းအီရန်လွှတ်တော်အမတ်ဟာရာယာထူလာခါရမီကိုကိုကာပီ ILNA သတင်းအေဂျင်စီကဖော်ပြပါဗျ။သမ္မတဟာဆန်ရိုဟာနီကိုစန့်ကျင်သူတွေအများစုအခြေဆက်ရာအီရန်ရဲ့ဒုတိယအကြီးဆုံးမြို့မာရှ်ဟတ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကစခဲ့တဲ့အင်အားသိမ့်မရှိတဲ့ဆန္ဒပြပွဲကလေးကနေအခုမတိမငိမ့်မှုကြီးစဖြစ်စေခဲ့တာပါ။ဒီနောက်မှာနိုင်ငံတော်ဝန်ကိုပြန့်နှံ့ခဲ့ပါတယ်။ဆန္ဒပြပွဲတွေကိုထိမ့်သိမ့်နိုင်ဖို့ရည်ရွယ်ချက်နဲ့အီရန်ပြည်သူတွေလူမှုကွန်ရက်မီဒီယာတွေအသုံးပြုမှုကိုအီရန်အစိုးရကတတ်မြစ်ထားတဲ့အပေါ်မှာတော့အထူးစိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်အစိုးရကပြောဆိုထားပါတယ်။ message စာတို့ပို့တဲ့ Telegram နဲ့ဓာတ်ပုံတွေမျှဝေတဲ့ Instagram တို့ကိုမနေ့တနင်္ဂနွေနေ့ကအီရန်အစိုးရကအသုံးပြုခွင့်ပိတ်ပင်လိုက်ပြီးငြိမ်းချမ်းရေးထိမ့်သိမ့်ဖို့အခုလိုလုပ်ရတာလို့အီရန်အစိုးရကပြောဆိုထားပါတယ်။လမ်းပေါ်ထက်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအီရန်ပြည်သူတွေကဒီ apps တွေကိုအသုံးပြုပြီးတော့ချိတ်ဆက်နေကြတာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရိုဟာနီကတော့မနေ့တနင်္ဂနွေနေ့မှာဆန္ဒပြပွဲနဲ့ပတ်သက်ပြီးပထမဆုံးတုံ့ပြန်ပြောဆိုပါတယ်။အီရန်ပြည်သူတွေအနေနဲ့အစိုးရကိုဆန္ဒပြဝေဖန်ခွင့်ရှိတယ်လို့သမ္မတကပြောပါတယ်။ဒါပေမဲ့လူမှုမတည်ငြိမ်မှုတွေနဲ့အများပိုင်းပစ္စည်းတွေဖျက်ဆီးတာတွေကတော့လက်သင့်ခံနိုင်စရာမရှိဘူးလို့သမ္မတကပြောဆိုထားပါတယ်ရှင်။